တနင်္လာနေ့နာရီတိုင်းတဝဲအကျဉ်းဆောင်မှာအဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတူထပ်မံတည်ဆုံသွားကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ပါတယ်2024ခုနှစ်အတွင်းမှာအကျဉ်းဆောင်ကတည်ဆုံသူက15ဦးထိရှိလာပြီလို့လည်းဆိုပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မှ AA မှသတင်းပေးပို့ထားပါတယ်
တနင်္လာနေ့တိုင်းတဝဲအချင်းထောင်မှာပုံမှ50ညပုံမှ52တို့နဲ့အဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားတဦးထပ်မံတည်ဆုံသွားခဲ့ကြောင်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကအောက်တိုဘာလ22ရက်နေ့ကသတင်းထုတ်ပြန်ခဲ့တာပါအသက်62နှစ်အရွယ်နိုင်ငံရေးအကျဉ်းသားဦးရဲအောင်ခေါ်ကိုချင်းဟာအောက်တိုဘာလ18ရက်နေ့မှာတဝဲဆေးရုံမှာကွယ်လွန်သွားခဲ့တယ်လို့ဆိုပါတယ်စက်တင်ဘာလ28ရက်နေ့ကစပြီးသူဟာလေးထက်သွားခဲ့တဲ့အတွက်ထောင်တွင်းဆရာဝန်အင်အားနဲ့မလုံလောက်တာကြောင့်ထောင်ပြင်ကိုပို့ပြီးတော့ကုသမှုခံယူခဲ့ပြီးမှကုသနေစဉ်မှာပဲကွယ်လွန်သွားခဲ့တာလို့လည်းဆိုပါတယ်ဒါဟာအချင်းထောင်တွင်းဆေးဝါးနဲ့ဆေးကုသမှုလုံလောက်စွာမရရှိလာကြောင်းဖြစ်တယ်ဆိုပြီးမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကပြောရေးဆိုခွင့်ရှိသူဦးတိုက်ထွန်းဦးက VOA ကိုပြောပါတယ
်ဆောင်းနေချိန်နဲ့တပင်းကြီးရောက်လာမဲ့ချိန်တွေမှာရောက်မလာတာဘောတော့ထောင်ဆေးုံနဲ့အချင်းသားတွေထားတဲ့ site ဆိုတာအလိုဆုံးလမ်းလျှောက်ရတဲ့တော့မှနိုင်ခွက်လောက်ပဲဝေးတဲ့နေရာပေါ့ဒါပေမဲ့အရေးပေါ်ဖြစ်တဲ့ချိန်တွေမှာဆောင်းဝင်တွေကနိုင်နဲ့ချီပြီးမှဆောင်းနေရာတော့မှရောက်မလာတဲ့ချိန်တွေရှိတယ်အရေးပေါ်ဖြစ်တဲ့လူနာကဒီပြည်မအောင်စေဝါကူနာဖို့အတွက်ဆိုရင်ကျွန်တော်3လအနေမှာ4လလောက်ပြီးတော့မှအချိန်ကြာမြင့်တယ်ပေါ့အဲ့လိုဆောင်းဆိုင်နေတဲ့ချိန်တွေမှာလည်းတည်ဆုံသွားတဲ့သူတွေအများစွာရှိပါတယ
်အခုဆိုရင်အချင်းကျနေစဉ်တည်ဆုံသွားသူအရေအတွက်က2024ခုနှစ်ထဲမှာ15ဦးထိရှိသွားပြီလို့လည်းဆိုပါတယ်အချင်းထောင်နေတဲ့ကို ICRC ဝင်ခွင့်မရတဲ့အချိန်ကစလို့ကျန်းမာရေးစောင့်ရှောက်မှုအခြေအနေတွေကပိုမိုဆိုးဝါးလာတယ်လို့လည်းပြောပါတယ
်ဒါအချင်းထောင်ပေါင်း30နဲ့မှ 8,000 ကိုကျွန်တော်ကူညီနေတဲ့အဖွဲ့ကြီးတခုအနေနဲ့ဆိုရင်တော့ထောင်ထဲမှာတော့အထီရောက်တဲ့ကူညီမှုတွေမရရှိဘူးဆိုတော့ကျွန်တော်ပြောလို့ရပါတယ်အဲ့တော့အချင်းထောင်ထဲမှာရှိတဲ့နိုင်ငံချင်းသားချင်းမှုတွေအားလုံးကလည်း ICRC အချင်းထောင်ရဲ့ဝင်ခွင့်ရရေးကိုသူတို့မျှော်လင့်ခဲ့ကြတယ်ကျွန်တော်ကလည်းမျှော်လင့်ခဲ့ကြပါတယ်ဒါပေမဲ့လက်ရှိချိန်နေဒီသူတို့ဝင်ခွင့်မရဘူးဆိုတာကလည်းတော့နားလေတယ်ပေါ့နော်ဘာလို့လဲဆိုတော့စစ်ကောင်စီကအချင်းထောင်တွေမှာလူခွင့်ရချိုးဖောက်မှုမရှိဘူးထောင်ထဲမှာစေဝါဆောင်ရှောက်မှုမရောဆိုတာပေးနေပါတယ်ဆိုမှသူတို့ဒါ ICRC နဲ့ပြည်ထောင်ချင်းမှာလည်းဒါပြောတာမျိုးရှိတယ်သူတို့ရဲ့ဝါရဖြန့်မီဒီယာကအနေနဲ့ဒါထုတ်ပြန်တာမျိုးကျွန်တော်တို့တွေ့ရတယ်ပေါ့ဒါပေမဲ့သူတို့ကတကယ်အချင်းအောင်လေးမှာလူခွင့်ချိုးဖောက်မှုမဖြူထားဘူးနောက်တစ်ခုကအချင်းအောင်လေးမှာလုံလောက်တဲ့စေဝါးတွေကတကယ်ပေးနေတယ်ဆိုရင် ICRC ပါဝင်လွတ်လပ်တဲ့နိုင်ငံတကာဖွဲ့စည်းတွေကိုအချင်းအောင်လေးကိုဝင်ခွင့်ပြုရမှာဖြစ်တယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးချိန်ကစလို့၃နှစ်ကျော်ကြာကာလအတွင်းဖမ်းဆီးခံရသူစုစုပေါင်း28,569 ဦးရှိပြီးအဲ့ဒီထဲမှာ 21,026 ဦးကတော့ထိမ့်သိမ်းခံရဆဲဖြစ်တယ်လို့ 9,484 ဦးကတော့ထောင်တန်းချမှတ်ခံရတယ်ဆိုပြီးနိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအသင်းကလည်းအောက်တိုဘာလ23ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်